ကဘာတဝါစိန်ခေါ်မှုတွေကိုရင်ဆိုင်နာမှာအတူလက်တွဲရင်ဆိုင်သွားဖို့ကုလသမဂ္ဂအထွေထွေညီလာခံမင်ကွန်းမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံအပါအဝင်ကဘာတဝန်းကဖိနှိပ်မှုတွေပဋိပက္ခတွေရာသီဥတုဖောက်ပြန်မှုတွေနဲ့ကပ်ရောဂါတွေလိုစိန်ခေါ်မှုတွေကိုဖြေရှင်းတာမှာတန်တမာရေးနီလန်းတွေကိုအပြင်းအထန်ကျင့်သုံးမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါသမ္မတဘိုင်ဒန်ရဲ့ကုလသမဂ္ဂအထွေထွေညီလာခံမင်ကွန်းကထူးခြားချက်တွေကိုနယူးယောက်ကုလသမဂ္ဂရုံးချုပ်က VOA သတင်းတောက်မာဂရက်ဘယ်ရှာနဲ့ဝါရှင်တန်ကအနီတာပေါဝဲလ်တို့သတင်းပေးပို့ထားတာကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်
ကုလသမဂ္ဂထရီညီလာခံမှာပထမဆုံးအကြိမ်ဖြစ်အင်္ဂါနေ့ကမင်းငွန်းပြောကြားမှာသမ္မတဂျိုးဘိုင်ဒန်ကကမ္ဘာတဝန်းအမေရိကန်ပြည်တော်စုကတန်တမာရေးနည်းလမ်းတွေနဲ့အပြင်းထန်ကြိုးပမ်းဆောင်ရွက်မယ်အကြောင်းပြောဆိုလိုက်တယ်လို့တစ်ချိန်တည်းမှာစီးရဲခက်သည့်ဖြစ်မလာအောင်ရှောင်ရှားမယ်အကြောင်းလည်းဂရီးပြုပြောကြားသွားခဲ့တာပါကမ္ဘာမှာအင်အားအကြီးဆုံးဖြစ်တဲ့အမေရိကန်အနေနဲ့စီးရဲအရာဖြစ်ရှင်းတဲ့နည်းလမ်းကိုနောက်ဆုံးမလွှဲမရှောင်တာအခြေအနေမှသာအသုံးပြုမှာဖြစ်တဲ့အကြောင်းလည်းပြောကြားခဲ့ပါတယ်ကိုဗစ်ကပ်ရောဂါနဲ့ရာသီဥတုဖောက်ပြန်မှုတွေလို့ကမ္ဘာကြီးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုထိထိရရဖြစ်ရှင်းဖို့လဲနိုင်ဝက်ကြံမင်းကမှထည့်သွင်းပြောကြားခဲ့တာပ
ါ This is the clear and urgent choice that we face here at the dawning of what must be a decisive decade
ကျွန်တော်တို့ကမ္ဘာကြီးအတွက်အဆုတ်ဖြတ်ပေးမဲ့ဆယ်စုနှစ်တစ်ခုအဆုံးသတ်ချိန်မှာရင်ဆိုင်နေရတဲ့အရေးကြီးတဲ့ရွေးချယ်မှုတစ်ခုပါကျွန်တော်တို့အနာဂတ်ကိုအဆုံးဖြတ်ပေးမဲ့ဆယ်စုနှစ်တစ်ခုလည်းဖြစ်ပါတယ်ကမ္ဘာမိသားစုအနေနဲ့အရေးကြီးတဲ့ပြဿနာကြီးတွေနဲ့ရင်ဆိုင်နေရတဲ့တစ်ချိန်တည်းမှာပဲအခွင့်အလန်းတွေကိုလက်မလွတ်ပဲလိုလိုလားလားနဲ့ဖြည့်ရှင်းကြမယ်ဆိုရင်အခွင့်အလန်းကောင်းကြီးတွေလည်းခံစားရနိုင်ပါတယ်
။နိုင်ငံရေးစီးပွားရေးဩဇာရှင်ဝါကြီးထွားလာနေပြီးအမေရိကန်နဲ့ပြန်ဖက်ဖြစ်လာနေတဲ့တရုတ်နိုင်ငံကိုနာမည်တက်မပြောပေမဲ့ပရိပခတ်တွေကြီးထွားမလာအောင်ကြိုးပမ်းမဲ့အကြောင်းလဲသမ္မတဘိုင်ဒန်ကမိန့်ခွန်းမှာထည့်ပြောသွားပါတယ်။ကမ္ဘာမှာစီဝိုင်းအင်အားအကြီးဆုံးဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားမတည့်မမြတ်ဖြစ်နေမယ်ဆိုရင်စီဝိုင်းနဲ့ဖွံ့ဖြိုးမှုဆိုင်ရာစိန်ခေါ်မှုတွေကိုဖြည့်ရှင်းဖို့ဖြစ်နိုင်မှာမဟုတ်ကြောင်းလဲကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းသတိပေးပြောဆိုထားတာပါ။သမ္မတဘိုင်ဒန်ကတော့ထိတ်တဲအခြေအနေတွေကိုရှောင်လွှမ်းနိုင်အောင်ကြိုးပမ်းမယ်အကြောင်းအထွေထွေညီလာခံမိန့်ခွန်းမှာထည့်ပြောသွားပါတယ်
။ We're not seeking. Say it again. We are not seeking a new Cold War or a world divided.into rigid blocks
စေအခက်သည့်ဖြစ်ဖို့ကျွန်တော်တို့ကြိုးပမ်းနေတာမဟုတ်ပါဘူးထပ်ပြောချင်ပါတယ်အုပ်စုဖွဲ့ပြီး꽌ပြားနေတဲ့ကဘာကြီးဖြစ်ဖို့စေအခက်ဖြစ်ဖို့ကျွန်တော်တို့ကြိုးပမ်းနေတာမဟုတ်ပါဘူး COVID-19 ရာသီဥတုဖောက်ပြန်မှုနျူကလ িয়ার ပြန်ပွားမှုတွေလိုအရေးကြီးတဲ့ချင်းချောက်မှုတွေကိုအတူတကွမဖြေရှင်းဘူးဆိုရင်ကျွန်တော်တို့ရဲ့ပြက်ကွက်မှုတွေအတွက်အကျိုးဆက်တွေခံစားရနိုင်တာကြောင့်တခြားအပိုင်းတွေမှာသဘောထား꽌လဲမှုတွေရှိနေရင်တောင်မှအားလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုငြိမ်းချမ်းစွာဖြေရှင်းဖို့ကြိုးပမ်းတဲ့ဘယ်နိုင်ငံနဲ့မဆိုအတူလက်တွဲဖို့အမေရိကန်ပြည်ထောင်စုကအသင့်ရှိနေပါတယ်
။ထရီညီလာခံမင်ကွန်းမှာပဲနှစ်ပေါင်း20ကြာအာဖဂန်စစ်ပွဲဆုံးသက်ပြီးအမေရိကန်တပ်တွေပြန်ရုပ်သိမ်းဖို့ဆုံးဖြတ်ချက်နဲ့ပတ်သက်လို့လည်းကာကွယ်ပြောဆိုသွားပါတယ်။အမေရိကန်နဲ့မဟာမိတ်တပ်တွေရုပ်သိမ်းနေချိန်မှာပဲတာလီဘန်တွေအာဖဂန်နစ္စတန်နိုင်ငံကိုသိမ်းပိတ်လိုက်တာကြောင့်တပ်ဖွဲ့တွေနဲ့အရသားတွေဝယုံသုံးကနိုင်ငံကထွက်ခွာရတဲ့အပေါ်ပြည်တွင်းပြည်ပကအပြင်းအထန်ဝေဖန်တာတွေကြုံခဲ့ရပေမဲ့သမ္မတကတော့တမိုင်းဝင်ဆုံးဖြတ်ချက်ဖြစ်ပြောဆိုခဲ့တာ
ပါ I stand here today for the first time in 20 years with the United States not at war
နှစ်ပေါင်း20အတွင်းပထမဆုံးအကြိမ်စစ်မဖြစ်တဲ့အမေရိကန်ပြည်ထောင်စုအနေနဲ့ဒီကနေ့ဒီနေရာမှာကျွန်တော်ရပ်တည်နေပါပြီစာမျက်နှာသစ်ဖွင့်လှစ်လိုက်ပါပြီ
သမ္မတဘိုင်ဒန်ရဲ့ရည်တည်ချက်တွေဟာအရင်သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့အမေရိကန်သားပထမဦးစားပေးဆိုတဲ့မူဝါဒနဲ့လည်းလမ်းခွဲလာပါတယ်။ရှေ့လာမယ့်အနာဂတ်မှာကိုဗစ်ကပ်ရောဂါကအစရာသီဥတုငြိမ်းချမ်းရေးလုံခြုံရေးလူ့ခွင့်ရေးပြဿနာတွေအစုံကမ္ဘာကြီးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဥဆောင်ဖြစ်ရှင်းသွားမှာဖြစ်ကြောင်းလည်းသမ္မတဘိုင်ဒန်ကကတိပြုခဲ့တာပါ။ဒီမိုကရေစီထွန်းကားတဲ့ကမ္ဘာကြီးမှာအာဏာရှင်တွေအတွက်နေရာမရှိဘူးလို့လည်းပြောသွားပါတယ်
။ The Myanmar corruption activists, the human rights defenders, the journalists,the peace protesters on the front lines of this struggle in Belarus, Burma, Syria, Cuba, Venezuela and everywhere in between
အဂတိလိုက်စားမှုတိုက်ဖြတ်ရေးလှုပ်ရှားသူတွေလူ့အခွင့်အရေးကာကွယ်ဆောင်ရှောက်သူတွေသတင်းသမားတွေငြိမ်းချမ်းစွာဆန္ဒပြလှုပ်ရှားသူတွေဟာ Belarus, Myanmar, Syria, Cuba, Venezuela နဲ့ကမ္ဘာတဝန်းမှာရှေ့တန်းကနေကြိုးစားရုန်းကန်နေကြပါတယ်
ဒီမိုကရေစီစနစ်ကသာလူတွေရဲ့အစွမ်းစားတွေကိုအပြည့်အဝအသုံးချခွင့်ရနိုင်တဲ့အကြောင်းလဲသမ္မတဘိုင်ဒန်ကထရီညီလာခံမင်ကွန်းမှာပြောဆိုသွားခဲ့တာပါနယူးယောက်ကုလသမဂ္ဂရုံးချုပ်ကနှစ်ပတ်လည်ထရီညီလာခံမှာတော့ကမ္ဘာခေါင်းဆောင်တွေကနိုင်ငံတကာနဲ့ဒေသရင်းအရေးတွေနဲ့ပတ်သက်လို့ယက်တိချက်တွေမူဝါဒတွေကိုတင်ပြလေရှိပါတယ် ဖွဲ့ဝင်193နိုင်ငံပါဝင်တဲ့ထရီညီလာယံကိုကိုဗစ်ကပ်ရောဂါကြောင့်နိုင်ငံတကာကောင်းဆောင်100လောက်သာဒီနှစ်မှာလူကိုယ်တိုင်တက်ရောက်ကြမှာဖြစ်ပြီးတရုတ်အီရန်အီဂျစ်ဆိုမာလီယာကောင်းဆောင်တွေပါဝင်နိုင်ငံကောင်းဆောင်တချို့ကတော့ကြိုတင်ပြင်ဆင်ထားတဲ့ဗီဒီယိုမင်ငွန်းတွေပေးဖို့ပြောကြဖို့စီစဉ်ထားကြတာပါဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းနိုင်ငံရေးလူခွင့်ပြဿနာတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံကိုကိုယ်စားပြုပြီးဘယ်သူမင်ငွန်းပြောမယ်ဆိုတာကတော့အခုချိန်ထိရှင်းရှင်းလင်းလင်းမရှိသေးပါဘူးခင်ဗျာ